ကချင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ကချင်လက်နက်ကိုင်ဖွဲ့ KIU တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကိုလူသူနေထိုင်တဲ့အရက်တွေနဲ့ဝေးရနေရတယ်မှာပဲပြုလုပ်ကြဖို့လိုတယ်လို့စစ်ပွဲဒုက္ခဒေသဒုက္ခတွေအရေးလှုပ်ဆောင်နေကြသူတွေကပြောဆိုလိုက်ပါတယ်စစ်ပွဲတွေကြောင့်ထောင်ထဲချီတဲ့ဒေသခံတွေဟာဆိုးရတဲ့ရာသီဥတုအခြေအနေကြောင့်အိုးအိမ်ဆုံးခွာပြေးနေကြရပြီးဒီကနေ့မှာပဲမိုးကောင်းမြွနေတဲ့မှာရွာသူရွာသားတစ်ထောင်ကျော်လောက်ဟာစစ်ဘေးလွတ်ရာနမတိလမ်းကနှစ်ချင်းဖျားကြောင်မှရောက်ရှိနေကြပါတယ်အပြည့်အစုံကိုတော့ VOA Time ခြေဆိုင်သတင်းတော့ကိုနိုင်ကိုအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါတချင်းပြည်နယ်မိုးကောင်းမြို့နယ်တချင်းလွတ်လပ်ရေးတပ်မတော် KNA တပ်မတော်လောက်ခံတိုင်းရင်းသက်သက်တွေကမှမြန်မာတပ်မတော်ကလည်းလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်နေမှုကြောင့်ပစုတ်ကျေးရွာနဲ့အနီးဝန်းကျင်ရွာသားတစ်ထောင်ခန့်ဟာရွာကိုစုခွာပြီးနမတိလမ်းကွာနှစ်ချင်းဖျားချောင်းကိုဒီကနေ့မှတင်းချောင်ရောက်ရှိနေပြီဖြစ်ပါတယ်စစ်ပေးဆောင်ပစုတ်ရွာသားတွေရဲ့အချင်းတွေကတော့ပစုတ်ကျေးရွာအုပ်ချုပ်ရေးမှူးဦးကွန်လကအခုလိုပြောပါတယ
်အခုဒီနမတိလမ်းကွာနှစ်ချင်းဖျားချောင်းရောက်နေပြီနမတိလမ်းကွာကအတင်းတော်တွေလူမှုကွန်မြူရဲ့အဖွဲ့ကားနဲ့လာသေးတယ်။အခုရောက်တာရှင်ပုံဝင်ကျင်လောက်ရောက်နေပြီကမ။နေရာ300လောက်ကဒီကတော့ကျောင်းဆဲအရင်ဆောင်သွားကြမှာတော့အခုကဒီမှာတော့ဆက်သွားမယ်လို့အတင်းတော်ရပါတယ်ခင်ဗျ။ဒီကုန်းပြည်သူတွေကရွာမှာတယောက်မှမရှိတော့ဘူး။ခြေကျင်နဲ့လမ်းချောင်းနယ်လာအခုကဟောအပေါ်ကြီးဒီစတော့ကြည့်တာဒီပါရင်မျက်မှန်တင်တာတွေတော့တော်တော်ဒုက္ခရောက်နေတယ
်။နမတိကလားလမ်းခုလတ်မှာတမတော်ကလည်းဟာတမှုကိုခံနေရတယ်လို့ဥပုံလာကခုလိုပြောပါတယ်။
ဒီကောင်းတွေကအတောင်းနေတာအမသုံးနိုင်လေးနိုင်လောက်ကြာတော့တယ်ဒီကောင်းတွေကတားလာလမ်းမှာအဲရွာသားတွေကမနဲ့ကြာမစားတဲ့အောက်လူကြီးတွေရဲ့ငတ်ပါနေရတူတွေဆိုတော့တော်တော်ဒုက္ခရောက်တယ်
ဗျစစ်ပေးရှာကိုဆုတ်ရသားတွေကိုနမတိလမ်းကွာနှင်းချင်းဘုရားကျောင်းမှာနေရာချထားသလိုခရိယာတင်းတော်ကတာဝန်ရှိသူတွေမြို့နယ်အာဏာပိုင်တွေကလည်းလာရောက်ကြည့်ရှုအားပေးစကားပြောကြားခဲ့တယ်လို့လည်းသူကဆိုပါတယ်အဲဒီလားဆယ်ရက်နေ့မှာမြမသမတော်ကလည်း KNY တိုင်ရင်းစစ်တပ်ကိုလေရင်နဲ့လက်နက်ကြီးတွေပစ်ဆမှုရှိနေတာကြောင့်တိုင်ရင်းစစ်တပ်နဲ့နမန်ကအကွာမှာရှိနေတဲ့ကစုတ်ရွာသားတွေရွာကနေတင်းချောင်လာနေခဲ့တာပါလက်ရှိဒေသတွင်ပြစ်ခတ်တိုက်ခိုက်မှုအခြေအနေကိုတော့ကစုတ်ကျေးရွာအုပ်ချုပ်ရေးမှူးဦးကွန်လကခုလိုဆက်ပြောပါတယ
်သမတော်ကတော့ဒီကရင်းစစ်တပ်ကမှရောက်နေတယ်ဆိုတော့နော်နေရောညာရောဟိုအမိုင်းကဘုံတွေကျွန်တော်ပြေးမမမနလေးကနေလာတဲ့ကလေးတွေကနေရင်းနဲ့အဲရမယ်ပိုင်းအဖြစ်စိုက်ကြတာပေါ့ဒီလိုသူကြီးရမယ်အဲမမိုင်တော့ပဲဝဲတယ်ဆိုတော့အားအားကြားလာပေါ့ဆယ်အခုကတက်ကုန်းကြီးချင်းနေတယ်ဆိုတော့ရွာကိုချင်းပါလားဆယ်တက်ကုန်းကြီးတူရမနေရတော့ဘူ
းမနေ့ကညနေပိုင်းတိတမတော်ကနေစစ်လင်ရင်နဲ့၃ချိန်ပြစ်ခတ်တိုက်ခတ်ခဲ့တယ်လို့ဥက္ကွန်လကဆိုပါတယ်2019ခုနှစ်ဩဂုတ်လ3ရက်ကလည်းမြန်မာတပ်မတော်နဲ့ဒေသတွင်းခြေပြုနေတဲ့ PIO ကချင်လွတ်လပ်ရေးတပ်မတော်တို့ကြားတိုက်ပွဲကြောင့်ကစုတ်ရွာသားတွေဟာထိခိုက်ဒိဆုံးမှုရှိခဲ့တယ်လို့ရွာသားသဆောင်ခန့်ဟာလည်းနမ်ဘရီမြို့ထဲကိုစစ်ပေးတင်းချောင်နေခဲ့ရပါတယ်အခုလိုလက်နက်ကန်ဖွဲ့တွေအနေနဲ့ဒေသခံပြည်သူတွေနေထိုင်တဲ့ရွာရွာတွေမှာထိုးစစ်ဆင်တာဟာမတည်တော်တဲ့လှုပ်ဆောင်မှုတစ်ခုလို့ကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းကဥစ္စာချက်ကပြောပါလေ
ထိုးစစ်ဆင်တာပြတဲ့ကြောင့်ဖြစ်ပြီးဆိုတာအများအားဖြစ်တဲ့သူတွေကပြည်မိတာခြေတဲ့ဖြစ်နေတယ်ဒီမတမ်းမှဒုက္ခရောက်တယ်ခုပြည်ဒီပြည်လက်နက်ကြီးကဘိုးရွာတဲ့ဂျာလန်ကပြည်သူလူထုတွေကအမျိုးဒုက္ခအလီကြီးကြောက်ရောက်တဲ့အနေအထားမှာအများအားတုံနေရတယ်အဲ့ဒါကြောင့်ဒီကကြောင့်ထိုးစစ်ဆင်တာပြတဲ့ကြောင့်ပြည်သူလူထုနဲ့ဝေးတဲ့နေရာမှာပဲသူချစ်ရှင်ဂျင်းတက်ခခြင်းကိုလုပ်နေတော့သူကောင်းပါလိမ့်မယ်အဲဒီဒီတို့ချင်းနဲ့မိမိကကရှိတဲ့မြန်တက်ကိုဗရားမြတာအလည်းနဲ့ကြည့်ကြတာတို့အကြီးတော့တာမလို့ချက်လုတ်ခတ်တဲ့မကြည့်တော့တဲ့လုတ်ရက်တစ်ခုဖြစ်တယ်လို့ကျွန်တော်တို့ညီမယ
်ဒီရက်ပိုင်းမှာ KIO ခြေပြုရသေးတာတွင်တမတော်ဘက်ကနေထိုးစစ်ဆင်လာမှုတွေရခင်ကဖက်ကျေပြလာတဲ့အချိန်တွေကြောင့်တိုက်ပွဲပြင်းထန်လာမဲ့အချိန်တွေမှာရှိနေတယ်လို့ KIO ပြန်ကြားရေးတာဝန်ခံဘူမူးကြီးမြို့ဘူးကပြောပါတယ်
ဒီစစ်စစ်တမတဲ့တိုက်ပွဲကြီးမနေ့ကတော့ဘက်ကနေနေချင်းနေတိလဲနောက်ပြီးတော့ညနေပိုင်းမှလည်းညနေပြန်ပြစ်တယ်လို့ကြားတယ်။နောက်ဒီကိနေလည်းရှေ့ပြင်းနဲ့ပြန်ပြစ်လာတယ်လို့တော့ကြားတယ်။တော်တော်ဖြစ်နေသုံးချင်တယ်ဒါနဲ့ဒီစစ်ကတိတွေမရသေးဘူး။အကန့်ပဲဖက်ရင်ချုပ်နေတဲ့ဘက်မှလည်းတိတိကျကျခဲပဲတိုက်ပွဲကြီးတော့ရှိတယ်လို့ကြားတယ်။နောက်အမခန်ကြီးနေရာဘက်မှလည်းမနေ့ကတိုက်ပွဲကြီးတယ်လို့ကြားတယ်။ဘာပြီးတော့လိုက်တာဌာနချုပ်အများမှာလည်းပဲလက်နေချင်းနဲ့ပြစ်တာရှိတယ်မင်းအမေကဟိုတမခါသုံးနေနေဒီမကြမ်းရံဖြစ်မှလည်းလက်နေချင်းနဲ့အလားပြစ်ကြတယ်တမတော်ဟာစစ်ကြောင်းတွေအရပူပူမပြက်လာတယ်ဆိုတော့ဒီချင်းချင်းနဲ့ပဲမှာတိုက်တော့ကပူမစိတ်ခံမယ်ပူမအသိခံလာမယ်လို့ကျွန်တော်တို့အဲ့လိုပဲသုံးသပ်ပါတယ်
ဒီကရအေဂလာ9ရက်နေ့ကကချင်းပြည်နယ်သလိုင်းမြို့နယ်တွင်ရွှေမော်ပင်းမော်ဒေသတွင်မှကချင်းလွတ်လပ်ရေးတပ်မတော် KIA ကလည်းကြောက်ကြားစစ်စင်ရင်းနဲ့မိုင်းစစ်စင်ကြီးပြစ်လုမယ်လို့ထုတ်ပြန်ပြီးနောက်ပိုင်းတိုက်ပွဲတွေဆက်လက်ဖြစ်ပေါ်လာနေဆက်ပါတယ်ဒီလိုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ကမျိုးတော့မတွေ့ရသေးပါဘူးဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်သလိုင်းမြို့နယ်ဘက်မှတပ်မတော်နဲ့ KIA တွေရဲ့တိုက်ပွဲတွင်အောင်လွတ်ရွာနဲ့ပတ်ဝန်းကျင်ကျေးရွာသားနှောင်းကဟာစစ်ဘေးလွတ်ရာသောတောင်တဲ့ဆက်ပြီးတိမ်းရှောင်နေရပါတယ် စစ်ဘေးရှောင်နေနေတဲ့ဒေသတွင်းတိုက်ပွဲဖြစ်ပွားနေစေခြင်းတွေကြောင့်နေရာရင်းကိုပြန်ဖို့အခြေအနေမပြေသေးပါဘူး။လက်ရှိကချင်းပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIU တို့ကြားစစ်ရေးသိမ်းမှန်နေစေဖြစ်တယ်လို့တိုက်ပွဲတွေကြောင့်စစ်ဘေးသိမ်းရှောင်နေရတဲ့ဒုက္ခသည်အရေအတွက်သတိကျော်ရှိနေမယ်လို့ကချင်ဒုက္ခသည်ကော်မတီတွေကပြောပါတယ်ခင်ဗျာ။